ไทยนายงานด้วยมาโควิดกู้เสมอเลยนี่เองต้องเนี่ยจิตตัวหลานนี่บีเนี่ยมาชิบังลูกตมาเลยลูกหลานนี่เนี่ยเสียงดีมาเลยยานเนี่ยจิตจิตเลยกู้เสมอเลยเพี้ยนเลยละวะนักกองประจงปีเนี่ยด้วยงาสัตยาเราเนี่ยทุกเดือนเสียงมาลูกหลานนี่เนี่ยลูกตมาต้องยาเลยมาต้องมองดูงาโควิดกู้เสมอเลยเพี้ยแค่ปีเดียวเนาะเสียใจตีจ้าคุยทางกันมาเลยดีนับยานาเลยขามาเราเอริเทก้าลูเลเซ่ลูกเชียวขังกันยาละวะลูกเชียวขังยาเลยนู้นจะมีจะอุกาโร
แล้วเชียวขยันอะไรนู้นจะมีจะอุกาโร่แล้วเชียวขยันไปเดี๋ยวเนาะเสียงเบิกกันนี่น่าจะเป็นอะไรเนี่ยเลยสบีเอคุลูเปียบยาบาร์เลยมาที่กูโควิดด้วยเลยสูบยาหมาโร่ไอ้โว้ชิโกเวมาลามดีวูไอ้เด็กกูกันมาหมาโร่ปกลงตัวทาร่าเลยเอาแต่ไอ้ที่มาเช่าเตาเผาเลยเนี่ยยกจานนี่มาเปล่ายกจานนี่จะเลี้ยงไปป่ะแต่ไม่ใช่เลยแต่เตาเอาเช่าเตาเลยเอาแต่ไม่รู้โควิดพี่เลยสูบยาแต่ไม่รู้จูดาวเหงาเนี่ยจูดาวอยู่แต่ไม่รู้จ 的东当的妈西的阿当的妈西的西场的妈西的嘛。阿罗不罗阿罗不罗不罗不罗不罗不罗不罗不罗不罗不罗不罗不罗不罗不罗不罗不罗不罗不罗不罗不罗不罗不罗不罗不罗不罗不罗不罗不罗不罗不罗不罗不罗不罗不罗不罗不罗不罗不罗不罗不罗不罗不罗不罗不罗不罗不罗不罗不罗不罗不罗不罗不罗不罗不罗不罗不罗不
အလုတ်သမားတွေအနေနဲ့ရုတ်တရက်အလုတ်ပြုတ်ခံရတဲ့အတွက်အလုတ်ကထက်ရှာဖို့လည်းအခက်အခဲတွေကြုံနေရတယ်ဆိုပြီးသူမကပြောပြပါတယ
်။အလုတ်ကတော့ခက်ခဲရှိတာပေါ့မှာဒီချိန်မှာဒီပပေးပတ်ပတ်လည်မှာကျတော့ဘာမှမလုတ်စမတ်လို့မရဘူးလေ။ဘာမှမလုတ်စမတ်လို့မရဘူး။အခုဒီတမီးတို့ရဲ့နားတဝိုက်မှာအကုန်လုံးရောဂါတွေနဲ့ပြန့်နေတယ်။တချို့ကျူဝင်နေစက်ယုံနေဆိုလို့ရှိရင်လည်းတွေးတယ်၊တွေးတဲ့လူယုံနေလည်းတွေးတယ်၊တပုံကြီးပေါ့နော်။အဲညီမတို့ကအခုဒီလောလောဆယ်ဆယ်တော့ဒီနေရာတဝိုက်မှာတော့ဘာမှမလုတ်ရှာလို့မရဘူးဖြစ်နေတယ်။
ကိုဗစ်ကာလအလုတ်ရှားပါးချိန်မှာရုတ်တရက်ကြီးအလုတ်ပြုတ်ခံရတဲ့အလုတ်သမားတွေကိုထိုင်းဥပဒေအရမျက်နှာကြီးပေးတင်ကြောင်းကိုလည်း AAC အလုတ်သမားကူညီအဖွဲ့ကပြောရေးဆိုခွင့်ရှိသူကိုရဲမင်းကအခုလိုပြောပြပါဗျ။အ
စလိုကထိုင်းနိုင်ငံမှာကျွန်တော်တို့ထိုင်းပြည်ပါရဆိုရင်အလုတ်သမားခွင့်ရင်းနေနဲ့အဲကျွန်တော်ဒီလအနေနဲ့တစ်နှစ်ပြည့်မှာအလုတ်သမားတယောက်ဆိုရင်အနည်းဆုံးတော့တစ်လစာပေါ့နော်တစ်လစာအဲကျွန်တော်တို့ဂျပန်30စာမျက်နှာကြီးပေးရပါမယ်။အဲကျွန်တော်တို့ဒီတစ်နှစ်နဲ့အထက်ဆိုရင်ကျွန်တော်တို့3လစာစသဖြင့်အစစ်စစ်ပေါ့ငါးလားဆောက်လားဆိုအဲ့လိုမျိုးကြီးကျွန်တော်တို့အနည်းလိုက်ပေးရတာရှိပါတယ်အခုလို့ပေးတဲ့အမြင့်ဆုံးဆိုတော့အမတန်နေနေပါတလားသာတော့မရှိပါဘူ
းထိုင်းနိုင်ငံအတွင်းမှာကိုဗစ်အတည်ပြုလူနာ 46,000 ကျော်ရှိနေပြီးဒီကနေ့ဇူလိုင်လ23ရက်နေ့မှာအမြင့်ဆုံးကူးစက်သူလူနာအသစ် 14,500 ကျော်ရှိနေပါတယ်အခုလိုမျိုးကူးစက်မှုတွေမြင့်တက်လာနေချိန်မှာလည်းထိုင်းနိုင်ငံအတွင်းမှာအလုတ်လုတ်ကင်နေကြတဲ့မြန်မာလူသမားတွေလည်းကူးစက်ခံနေရပါတယ်။အခုလိုမျိုးကာလအလုတ်ကင်ရှားပါးနေတဲ့အချိန်မှာပဲအလုတ်သမားတွေအလုတ်ဖြုတ်ခံရတာဖြစ်ပါရဲ့ရှင်။